မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ21ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမမရှင်
။ကျွန်မကတော့စုမြတ်မမ။အီရန်ပေါ်စီးရဲတိုက်ခိုက်ဖို့အမေရိကန်သမ္မတကအမိန့်ပေးခဲ့ပြီးတော့မှပြန်ရုပ်သိမ်းခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။ဟောင်ကောင်မှာအငင်းပွားစရာဖြစ်နေတဲ့ဥပဒေကြမ်းကိုအပြစ်သက်ရုပ်သိမ်းပေးဖို့ထောင်ထဲချီတဲ့ဆန္ဒပြသူတွေဒီကနေ့ချီတဲ့ဆန္ဒပြနေကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်မှာအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့ဆက်နွယ်နေသူတွေဖြစ်နေဇက်တိုက်ဖမ်းနေရမှာဒီကနေ့မှလည်းမြောက်ဦးမြို့နယ်ပေါတောပြည်ကျေးရွာသားအများပြားကိုစစ်တပ်ကဖမ်းဆီးသွားပါတယ်
။ဒေါ်လေးမှာတော့တိုက်ခိုက်နေတယ်။သူကအပြစ်ကြီးတစ်ခုလို့ဖြစ်နေတယ်။လူလူနဲ့ထိုက်တိုက်ပြေးတဲ့လူအလုံးကိုဖမ်းနေတာဗျ။ခမန်းကြီးကအလုံးက
ဒီသတင်းနောက်ပိုင်းမှာပြည်စုံနာဆင်ရပါမယ်ရှင်။နောက်ကြရပြည်နယ်လွိုက်ကော်မြို့မှာလည်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်အရေးတရားစွဲဆိုခံထားရတဲ့လူငယ်တွေဒီကနေ့ကရင်ပြည်အမျိုးသားနေမှာကိုယ်တိုင်သွားပြီးတော့ဖမ်းဆီးခံလိုက်ကြပါတယ်။နောက်အီရန်ကိုတိုက်ဖို့အတွက်သမ္မတဒေါ်နယ်ထရန့်ကကြာသပတေးနေ့မှာညွှန်ကြားခဲ့ပြီးတဲ့နောက်ပြန်ရုပ်သိမ်းလိုက်တဲ့ဆိုတဲ့သတင်းပေါ်ကိုအမျိုးသားလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကမှတ်ချက်ပေးပြောဆိုဖို့ညှင်းဆန်ပါတယ်။ပြည်ပခရတွေနဲ့ရာသီဥတုရောက်ဒီပြောင်းလဲဖောက်ပြန်မှုကြောင့်ကဘာတဝဲမှာတော့ငတ်မှုခေါမမှုတွေပိုတိုးလာနေပါတယ်။ဒီလိုသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တောက်ကြညက်နေခင်းရဲ့နောက်ဆုံးရထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အီရန်နိုင်ငံပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျာတာပရီနေမှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေနဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေဘက်ကတစုံတရာပြောဖို့ညှင်းဆန်နေကြပါတယ်။အီရန်နိုင်ငံတဲကရေဒါတွေနဲ့ဒုံးပစ်စင်တွေလိုပြစ်မှတ်တချို့ကိုတိုက်ခိုက်ဖို့အတွက်သမ္မတထရမ့်ကအစကအမိန့်ပေးခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကြီးကစတင်သတင်းထုတ်ပြန်ခဲ့တာပါ။အမေရိကန်ထောက်လှမ်းရေးအဝေးထိန် drone ယာဉ်ကိုအီရန်ကပစ်ချခဲ့တဲ့အပေါ်မှာလက်တုံ့ပြန်တိုက်ခိုက်ဖို့သမ္မတခွင့်ပြုချက်ပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်တွေကို Washington Post သတင်းစာကြီးနဲ့တခြားသတင်းမီဒီယာတွေကလည်းထုတ်ပြန်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအီရန်ပေါ်တိုက်ခိုက်မယ်ဆိုတဲ့သမ္မတထရမ့်ရဲ့သတိပေးချက်ကိုအိုမန်နိုင်ငံကနေတဆင့်ကြားသာပေးနေညကရရှိကြောင်းအီရန်အစိုးရက Reuters သတင်းဌာနကိုပြောကြားခဲ့တဲ့တယ်လို့ Reuters သတင်းဌာနကပြောပါတယ်။တကယ်လို့ American ကစစ်ရေးနဲ့တိုက်ခိုက်မယ်ဆိုရင်ဒေသရင်းမှာရောနိုင်ငံတကာမှာပါအကျိုးဆက်တွေဖြစ်လာလိမ့်မယ်ဆိုတဲ့တုံ့ပြန်ချက်တွေကို Tehran မှာရှိတဲ့ Reuters သတင်းဌာနကဖော်ပြခဲ့ပါတယ်။ American ထောက်လှမ်းရေး drone ယာဉ်ကို Iran ပစ်ချခဲ့ရာဒေသမှာရှိတဲ့ပါရှန်ပင်လယ်ကွေ့နဲ့ Oman ပင်လယ်ကွေ့တွေရှိရာပေါ်မှာ American လေယာဉ်တွေမပြန့်တမ်းရလို့တားမြစ်တဲ့အရေးပေါ်အမိန့်ကိုပြည်ထောင်စုလေကြောင်းပြန့်တမ်းရေးဆိုင်ရာတာဝန်ရှိသူတွေကြာသာရင်းနေညပိုင်းကထုတ်ပြန်ခဲ့ပါတယ်။ဟော်မူးစ်ရေလက်ကြားပေါ်ကနိုင်ငံတကာလေကြောင်းပိုင်နယ်ထဲပြန်တမ်းနေစဉ်မှာအီရန်ဘက်ကထောင်လိုင်းရေး drone ယာဉ်ကိုပစ်ချခဲ့တာလို့အမေရိကန်ဘက်ကပြောခဲ့တယ်လို့တိတ်ကိုမှားယွင်းတဲ့လုပ်ရက်ဖြစ်တယ်လို့သမ္မတထရမ့်ကဖော်ပြပြောဆိုထားပါတယ်။အမေရိကန် drone ယာဉ်ကလို့ဆိုတဲ့အစိပ်ပိုင်းတချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်ရဲ့လေကြောင်းပိုင်နယ်ထဲကိုဝင်လာတာတပ်တွေဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်။
အမေရိကန်မက္ကဆီကိုနဲ့ကနေဒါသုံးနိုင်ငံခုံသွေးသဘောတူစာချုပ်တစ်ခုအမေရိကန်လွှတ်တော်ကနောက်ဆုံးအတည်ပြုလိုက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကခန့်မှန်းနေပါတယ်။ဒါပေမဲ့လည်း2020သမ္မတရွေးကောက်ပွဲကာလနိုင်ငံရေးခင်းကျင်းတွေကသူ့ရဲ့အားထုတ်မှုကိုနောက်နေစေနိုင်တာကိုလည်းသမ္မတထရမ့်ကအတိမတ်ပြုလက်ခံထားပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီနဲ့ဒီမိုကရက်အမတ်အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်တရက်လုံးကလည်းဒီခုံသွေးသဘောတူညီမှုကိုအတည်ပြုလိုက်မယ်လို့သမ္မတထရမ့်ကထင်မြင်နေတာပါ။ကွန်ဒွေးစာချုပ်ကိုအောက်လွှတ်တော်ကအတည်ပြုလိုက်တာနဲ့ Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်ကလည်းအများဆုံးအတူပြုပေးမှာဖြစ်တဲ့အတွက်ပါတီဇွဲလုံးဝကင်းတဲ့လုပ်ရဖြစ်လိမ့်မယ်လို့လည်းသမ္မတ Trump ကပြောပါတယ်။ကွန်ဒွေးသဘောတူစာတူညီမှုစာချုပ်ကိုမက္ကဆီကိုအထက်လွှတ်တော်ကထောက်ခံမဲ့114မဲ့ကန့်ကွက်မဲ့4မဲ့နဲ့တခဲနဲ့အတည်ပြုလိုက်ပြီးနောက်တစ်ရက်မှာပဲကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဒီကိစ္စကိုဆွေးနွေးဖို့သမ္မတ Trump ကိုလာရောက်တွေ့ဆုံခဲ့တာပါ။ကနေဒါနိုင်ငံကတော့ဒီသဘောတူညီမှုစာချုပ်ကိုအတည်မပြုရသေးပါဘူးခင်ဗျာ
။ဂျော်ဂျီယာနိုင်ငံပါလီမန်မှာရုရှားလွှတ်တော်အမတ်မင်းကွန်းပြောကြားတာကိုမကျေနပ်တဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားကြာတာရင်းညပိုင်းကအထီးကရုံဖြစ်ပွားခဲ့ပြီးပါလီမန်နဲ့အတင်းဝင်ဖို့စူးစမ်းသူတွေကိုရဲတွေကရဘာကြီးတွေမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ အထူးကြုံတွင်မှရဲသား39ယောက်နဲ့ဆန္ဒပြသူအယောက်30ဆေးရုံတင်ခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။လွှတ်တော်ဥက္ကဋ္ဌနေရာကနေရုရှားအမတ်မင်ခွန်းပြောကြားတာကိုမကျေနပ်တာကြောင့်လွှတ်တော်ဥက္ကဋ္ဌနဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တွေကအကြီးတန်းတာဝန်ရှိသူတချို့နှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူထောင်ထဲချီဟာရဲလုံခြုံရေးအတားအဆီးတွေကိုကြော်ဖြတ်ပြီးတော့လွှတ်တော်အစအဦးထဲဝင်ဖို့ကြိုးစားခဲ့ကြတာပါ။အခုလိုအပြစ်မှာဖြစ်နေတဲ့အခြေအနေကြောင့်ရုရှားလွှတ်တော်အမတ်ဆာဂေဂါဗရီလော့ဖ်ကလည်းမိန်ကွန်းကိုစုံအောင်မပြောနိုင်ခဲ့ပါဘူး။ဆိုဗီယက်ပြည်တော်စုတွေကနေဂျော်ဂျီယာနိုင်ငံခွဲထွက်ခဲ့ပြီးတဲ့နောက်ဂျော်ဂျီယာသမ္မတနိုင်ငံတွေကအက်ဘာဇီးယားနဲ့တောင်အော်ဆက်တီးယားဒေသတွေကလည်းတီးခြားခွဲထွက်ဖို့တပုံထားခဲ့ကြပါတယ်။2008ခုနှစ်မှာတော့အဲ့ဒီဒေသနှစ်ခုကိုရုရှားကတပ်တွေဆေးလွှတ်ခဲ့တာကြောင့်ဂျော်ဂျီယာနဲ့အချင်းတို့စစ်ပွဲဖြစ်ခဲ့ပါတယ်။အက်ဘာဇီးယားနဲ့တောင်အော်ဆက်တီးယားကိုလည်းတီးခြားလွတ်လပ်တဲ့နိုင်ငံတွေအဖြစ်ရုရှားကအတိအမှတ်ပြုခဲ့ပါတယ်။ဂျော်ဂျီယာလူမျိုးအများစုကရုရှားဟာနယ်မြေသိမ်းပိုက်သူအဖြစ်မြင်နေကြပြီးတော့အစိုးရအနေနဲ့ရုရှားအစိုးရကိုကင်တွယ်တဲ့နေရာမှာပြောညံ့လွန်းတယ်လို့ပြောနေကြပါတယ်။
ယူကရိန်းနိုင်ငံရှေ့ပိုင်းမှာမထီမငြိမ်ဖြစ်နေတာနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂ EU ကရုရှားနိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံတိုးမြှင့်လိုက်ပြီးတော့မလေးရှားခီးသည်တင်လေရင်ပြစ်ချခံရရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုမှာရုရှားနိုင်ငံအနေနဲ့ဖူးပေါင်းပါဝင်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။မင်းစ်သဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်ခဲ့တာကြောင့်ရုရှားနိုင်ငံပေါ်နောက်ထပ်6လထပ်ပြီးအရေးယူလိုက်တာကိုအားလုံးကတညီတညွတ်ထဲထောက်ခံခဲ့ကြတယ်လို့ EU ပြောခွင့်ရကမနေ့တော့ဂျာတာပရီနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားကချောရောင်းလောက်ခံပေးထားတဲ့သဘုံတွေနဲ့ယူကရိန်းတပ်တွေကြားတိုက်ပွဲတွေရပ်ဆဲဖို့ကို2014မင်းစ်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါနောက်ထပ်သီးခြားအရေးယူပိတ်ဆို့မှုတစ်ခုကတော့ EU အနေနဲ့ရုရှားကသိမ်းယူထားတဲ့ခရိုင်းမီးယားဒေသမှာစီးပွားရေးလုပ်ငန်းတွေမလုပ်ဖို့တားမြစ်ထားတာဖြစ်ပြီးတော့ဒါကိုလည်းနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်ဒါပြင် EU အနေနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာထုတ်ပေးနေတဲ့ရုရှားနိုင်ငံကူးလက်မှတ်တွေကိုအတိအမှတ်မပြုဖို့စဉ်းစားနေတယ်လို့လည်းပြောပါတယ်ဒါပြင်2014ခုနှစ်ကယူကရိန်းနိုင်ငံအရှေ့ပိုင်းမှာမလေးရှားခီးသည်တင်လင်းပစ်ချခံရရနဲ့ပတ်သက်ပြီးတော့နယ်သာလန်နိုင်ငံကဥဆောင်ဆစ်ဆင်းနေတာကိုရုရှားနိုင်ငံအနေနဲ့အပြေးအဝပူးပေါင်းပါဝင်ဖို့ကိုလည်း EU ကတောင်းဆိုပါတယ်ဒီလင်းပြတ်ကျမှုအတွင်းမှာ298ယောက်တည်ဆုံသွားခဲ့ပါတယ်ခင်ဗျာ
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတတ်ဖြတ်တယ်လို့ဆိုတဲ့မြန်မာစစ်မြန်မာအစိုးရစစ်တပ်အပေါ်အရေးယူတန်းခတ်ရေးပါတီနှစ်ရပ်ပေါင်းအဆိုပြုတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီကကြာသာရင်းနေမှအတည်ပြုလိုက်ပါတယ်။ကော်မတီအဖွဲ့ဝင်အားလုံးထောက်ခံခဲ့တဲ့ Burma Act ဥပဒေချမ်းဟာအောက်လွှတ်တော်မှအခုရောက်ရှိနေပြီးတော့ဆွေးနွေးမဲခွဲမခွဲအောက်လွှတ်တော်အမတ်တွေစဉ်းစားနေကြပါပြီ။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်ခဲ့တယ်လို့တခြားလူနည်းစုတိုင်းရင်းသားတွေအပေါ်၆ချားပွဲလုပ်ရက်တွေလုပ်နေတဲ့စစ်တပ်အပေါ်သူတို့လုပ်ရက်တွေအတွက်အရေးယူဖို့လိုအပ်တယ်လို့အောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌအယ်လီယက်အန်ဂါကပြောကြားခဲ့ပါတယ်တကယ်လို့ဘာမာအက်ဥပဒေချမ်းထဲမှာမြန်မာစစ်တပ်မှပြုပြင်ပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးဖို့စစ်ရာဇဝဲမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေအပါအဝင်လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုအလုံးကိုအစီရင်ခံစာပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗန္ဒာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးပေးဖို့နဲ့တွင်းထွက်ကြောင်းမြတ်တူဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်အခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြုပြင်ပြောင်းလဲရေးတွေပေးအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်ဒီဥပဒေချမ်းကိုအောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါအတည်ပြုမယ်လို့မျှော်လင့်တဲ့အကြောင်းလွှတ်တော်မှအယ်လီယက်အန်ဂါကပြောကြားပါတယ်Burma Act နဲ့ဆင်တူတဲ့ Defense Authorization Act ဥပဒေချမ်းတုန်းကတော့မြန်မာနိုင်ငံဆိုင်ရာအပိုင်းကိုအောက်လွှတ်တော်မှအတည်ပြုနိုင်ခဲ့ပေမဲ့အထက်လွှတ်တော်ကအတည်မပြုတဲ့အတွက်ဥပဒေဖြစ်မလာခဲ့ပါဘူး။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရရောစစ်တပ်ကပါလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်တွေကိုလက်မခံပေမဲ့ပြစ်မှုကျူးလွန်ခဲ့တယ်လို့ဆိုသူတချို့ကတော့အရေးယူခဲ့ပါတယ်။
ဟောင်ကောင်မှာကျောင်းသားထောင်ပေါင်းများစွာဟာအနက်ရောင်တွေဝတ်ဆင်ပြီးတော့ဒီကနေ့မှာချီတက်ဆန္ဒပြခဲ့ကြပြီးတော့အငင်းပွားစရာဖြစ်နေတဲ့တရားခံလွဲပြောင်းရေးဥပဒေချမ်းကိုလည်းလုံးဝပြန်ရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဆန္ဒပြမှုတွေကြောင့်ရင်ကျောပိတ်ဆို့တာတွေဖြစ်ခဲ့ပြီးတော့ဟောင်ကောင်ဥရေပြူလွတ်တော်ကိုဥတီယာလမ်းမကြီးလည်းပိတ်ဆို့သွားခဲ့ပါတယ်။ဟောင်ကောင်အစိုးရကတော့ဒီကနေ့မှာလွတ်တော်အဆောက်အုံကိုပိတ်ထားခဲ့တာပါ။ဒါပြင်ဂျွန်လ12ရက်နေ့ကဆန္ဒပြပွဲကိုအထီးကျုံလို့ပြောဆိုတာကိုဟောင်ကောင်အာဏာပိုင်တွေအနေနဲ့ပြန်ရုပ်သိမ်းဖို့ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးပြီးတော့သူတို့ကိုဆွဲဆိုထားတဲ့အမှုတွေကိုပြန်ရုပ်သိမ်းဖို့ရဲတပ်ဖွဲ့ကလက်တလောဆန္ဒပြမှုတွေအပေါ်မှာအင်အ များသုံးနေနေတာကိုစုံစမ်းစစ်ဆေးဖို့ဒီနေ့ဆန္ဒပြတဲ့သူတွေကတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကတော့ဒီတောင်းဆိုမှုတွေကိုစုံတရာတုံ့ပြန်တာတော့မရှိသေးပါဘူး။ပြီးခဲ့တဲ့အင်္ဂါနေ့ကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်းကအခုလိုအဆိုပြုလိုက်တဲ့ဥပဒေကြောင့်နိုင်ငံရေးမတည်မငြိမ်နေဖြစ်ပြီးပြဿနာဖြစ်ရတဲ့အပေါ်မှာတောင်းပန်ခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲက2012ခုနှစ်မှာတရုတ်သမ္မတရှီကျင်းဖင်အာဏာရလာပြီးနောက်ပိုင်းအကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်။တရုတ်ဆိုရကတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုထောက်ခံပြီးဆန္ဒပြပွဲကိုဦးဆောင်သူတွေဟာနောက်နိုင်ငံအစိုးရတွေနဲ့ပူးပေါင်းကြံစည်နေတာဖြစ်တယ်ဆိုပြီးတော့ဆွဆွဲပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ဟောင်ကောင်ကိစ္စကိုတရုတ်သမ္မတရှီကျင်းဖင်နဲ့လာမယ့် G20 အစည်းအဝေးတွင်ဆွေးနွေးဖို့အစီအစဉ်ထားတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
တရုတ်သမ္မတရှီဂျင်ပင်ရဲ့မြောက်ကိုရီးယားခီးစဉ်ဒီကနေ့အဆုံးသတ်ပါတယ်။နှစ်ရက်ကြာခီးစဉ်တွင်မှမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်သမ္မတအရှိကအားပေးခဲ့တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးမှုတွေရှေ့မတိုးဖြစ်နေတဲ့အခြေအနေကိုကျော်လွှားနိုင်ဖို့ထိရောက်တဲ့အခန်းကနေဆောင်ရွက်ဖို့လဲကမ်းလှမ်းခဲ့ပါတယ်။နျူကလ িয়ার အရေးဆွေးနွေးမှုတွေရပ်တန့်နေတာနဲ့ပတ်သက်လို့သူ့အနေနဲ့အမေရိကန်ပေါ်စိတ်ရှည်ထားတယ်လို့သက်ဆိုင်သူတွေကြားနှစ်ဖက်လက်ခံနိုင်မဲ့အခြေအနေရောက်ဖို့မျှော်လင့်ထားတဲ့အကြောင်းကင်ဂျုံအန်ကသမ္မတရှီကိုပြောခဲ့တယ်လို့တရုတ်အစိုးရရှင်းဟွာသတင်းကဆိုပါတယ်။ခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့ကြတဲ့ကိစ္စတော်တော်များများပေါ်နားလည်မှုအမြင်ချင်းတူခဲ့ပြီးတော့ပိုပြီးခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းမှဒီကနေ့ထုတ်ပြန်ပါတယ်။မြောက်ကိုရီးယားနဲ့တရုတ်နိုင်ငံကြားဖြတ်တောက်လို့မရနိုင်တဲ့ဆက်ဆံရေးရှိတယ်လို့လည်းကင်ဂျုံအန်ကဖော်ပြပြောဆိုပြီးတရုတ်သမ္မတရဲ့ခီးစဉ်ကိုချီးမွမ်းခဲ့ပါတယ်ရှင
်။သောကြညနေခင်းတွင်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စီးရေးပရိပခါတွေဖြစ်ပွားနေစေရခိုင်ပြည်နယ်ထဲမှာတော့အေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်နွယ်နေသူတွေအဖြစ်နဲ့နောက်ထပ်ဖမ်းဆီးမှုတွေရှိနေပါတယ်။ဒီကနေ့မှာလည်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါတောပြင်ကျေးရွာမှာသားအများအပြားကိုစစ်တပ်ကနေဖမ်းဆီးသွားတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။မြန်မာတပ်မတော်ဘက်ကတော့မတင်ကသူအဖြစ်နဲ့ဖမ်းဆီးထားသူက၈ဦးသာရှိတယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါင်တိုးပြင်ကျေးရွာဘက်မှာမြန်မာစစ်တပ်ကနေဝိုင်းပတ်ပိတ်ဆို့ထားပြီးရွာသားတွေကိုဖမ်းဆီးမှုတွေပြုလုပ်ခဲ့တယ်လို့ကိုရိုင်းတွားရောက်ခဲ့တဲ့စစ်ရှောင်းကူညီရေးဖွဲ့တဘာဝနေတီဆရာတော်ကအခုလိုမိန့်ပါတယ
်။ဦးစင်းပေါတော်ပြင်းလာရောက်ပြီးရွာထဲမှာရွာသားတွေမရှိကြတော့အားလုံးဆက်ပြေးလာ။ဒေါ်လေးမှာတော့တိုက်ခိုက်နေ။ကျွားအပြည့်ကြီးတစ်ခုလိုဖြစ်နေတယ်။လူကြီးအားလုံးပြန်မတော့ဘူး။ဒေါ်လေးမှာသမ္မတတွေကတော့လူလူနဲ့ထိုက်ထိုက်ပြေးတဲ့လူအားလုံးကိုဖမ်းနေတာဗျ။ခမန်းကြီးကအားလုံးကပြောကြတာလည်းညစ်စီပဲပြောကြတယ်။ဒါပေမဲ့ဦးစင်းနောက်တစ်ခုတည်းခဲ့ရတာကဒီနေ့မနက်ပိုင်းမှာ၄ယောက်ထပ်ထမ်းတယ်။အားလုံး24ယောက်တော့ရှိပြီ။သူတို့ခေါ်ဖို့ဒီကဘယ်ရောက်တော့ဒီလိုဆိုတာဘယ်သူမှမသိအောင်ဒီမှာ
။မနေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကပေါက်တော့ပြင်ရွာဖက်ကိုရောက်လာပြီးရွာသားတွေကိုဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တာပါ။ဒေသခံတွေကတော့ရွာသား24ဦးကိုဖမ်းဆီးသွားတယ်လို့ပြောဆိုပေမဲ့လည်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့မသိင်္ဂဝဲလူရှိဦးကဖမ်းဆီးခဲ့တယ်လို့အခုလိုပြောပါတယ
်။ဦးကဒီပါဒီမာဒီလာတော့ကျွန်တော်တို့မသိင်္ဂဝဲရှိရောက်တော့ရှိတယ်။အဲ့တော့မြောက်ဦးကမှလည်းကြောင်းတော့ကျွန်တော်ဆက်ဖို့
ဖမ်းဆီးထားတဲ့သူတွေကိုဆက်လက်စစ်ဆေးရအောင်မယ်လို့သူကဆိုပါတယ်။အဖမ်းဆီးခံရမှုစီရင်ကွယ်လွှဲမှုတွေရှိနေပေမဲ့လက်ရှိရွာတွင်နေရာနှက်သိမ်းရှောင်နေရတဲ့အခြေအနေကြောင့်စီရင်တိကျအတည်ပြုနိုင်ဖို့ခက်နေသေးတယ်လို့ကြေးရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ်။ဒီမနက်မှာတဘာဝနေစီဆရာတော်ဥပညာစောရာဥဆောင်တဲ့အကူကြီးပေးရေးဖွဲ့ကနေပေါက်တော့ပြင်ကိုရောက်လာပေမဲ့လည်းစစ်တပ်ကနေရွာထဲပေးမဝင်ပဲမုံလွယ်ပိုင်းမှာမြန်မာစစ်တပ်ကရွာထဲကနေထွက်ခွာမှဝင်ရောက်ခွင့်ရခဲ့တာပါမြန်မာစစ်တပ်ကနေရွာထဲဝင်ရောက်လာပြီးပြည်ကမှုတွေလှုပ်ဆောင်ခဲ့လို့ရွာသားတော်တော်များများရွာကနေတင်းချောင်နေရတယ်လို့လည်းပေါက်တော့ပြင်ရမ်းမိရဖတ်သူကပြောပါတယ်
သိပ်ပွေတော့မရှိပါဘူးအပြန်လာတော့မရှိပါဘူးသိက္ခာကမျက်မှောက်ကစားဖြစ်နေရဒီဟာဖက်ကနေပြီးတော့ပိတ်တယ်ဒီမြောက်ကလည်းပိတ်တယ်အကုလုံးနေကြတာဒီဖက်ကနေကျေးရလို့အပေါ်ကဆန်ဆောင်ဒီဘရန်တို့အခုစီရုပ်ပိုင်းပါတွေတို့တို့ဒီဆက်တွေနဲ့တွန်းနေကြတယ
်ပေါင်တော့ပြင်ကျေးရဟာအင်ချီ400နီးပါးရှိပြီးလူရည်3,000ကျော်ရှိပေမဲ့လက်ရှိရွာထဲမှာလူရည်ရာခိုင်နှန်းလောက်သာကျန်နေခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်လက်နက်ကန်အေးဘန်ကြားရေးတာဝန်ခံခိုင်တုကကတော့ဒီရပိုင်းတွင်မြောက်ဦးမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်။စွန်လ18ရက်နေ့ကမင်းပြမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေးအဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ခဲ့တယ်လို့ခိုင်တုကကပြောပါတယ်။
ဒီကနေ့မှာမနေ့9:25မိနစ်ကစပြီးတော့မင်းပြမျိုးနယ်ရွှေကျင်ကြီးရွာရဲ့အရှိတ်တောင်တန်းပေါ်မှာနေပြီးတော့တိုက်ပွဲအတင်းထန်ဖြစ်ခဲ့တာရှိအဲ့ဒီမှာလည်းပဲဗမာစစ်တပ်ဘက်ကအကြအဆုံးတွေရှိတယ်ဗ
ျဒီတိုက်ပွဲတွင်ရွှေကျင်နဲ့ဒိုင်းနာကြီးရွာသား200ကျော်ဟာပန်းမြောင်တိုက်နဲ့ဘွေရကန်စိတ်စစ်ဘေးရှောင်စခန်းကိုတင်းချောင်ရောက်ရှိလာခဲ့ပါတယ်မနေ့ကတဘာဝနေတီဆရာတော်နဲ့ဖွဲ့ဟာဒုက္ခတဲ့စခန်းကိုစန္နရိခာကူညီပေးဆောင်ခဲ့ပြီးစခန်းတွင်ခက်ခဲခြင်းတွေကိုတော့အခုလိုပြောပါတယ်
ဒါကြောင့်ကျင်ရတာဒီစခန်းမှာကနေစားနေရိုက်ခါရေးတမရေးစာချုပ်မှုကူညီရေနောက်ပြီးတော့ဒီကိစ္စခက်ခဲခြင်းတွေ
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲစဉ်တွေအရသားတွေပေါ်မှာပြင်းမထန်တိုက်ခတ်မှုတွေများလာနေတယ်လို့အေအေဖွဲ့နဲ့ပတ်သက်သူလို့မတင်ကြတဲ့လူတွေကဖမ်းဆီးရေးယူမှုမှာတနေ့တခြားများလာနေပါတယ်စီရီကာလာတော်တွင်ရွာသား80ကျော်ကိုဖမ်းဆီးရေးယူမှုတွေလှုပ်ဆောင်နေတယ်လို့တိုက်ပွဲစဉ်တွင်ရွာသား4600ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုကူညီရေးဖွဲ့ကနေစီရင်ပြုစုထားပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီတရားဆွဲခံထားရတဲ့ကြားလူငယ်တွေတွားပြီးတော့အဖမ်းခံလိုက်ကြတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ကြားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်တိဆောက်တာနဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရကိုကန့်ကွက်ခဲ့လူတရားဆွဲခံထားရတဲ့လူငယ်တွေဟာဒီကနေ့ကြားရောက်တဲ့144ကြိမ်မြောက်ကရင်ပြည်အမျိုးသားနေမှာတော့ကိုယ်တိုင်တွားရောက်ပြီးတော့အဖမ်းဆီးခံလိုက်ကြပြီဖြစ်ပါတယ်ပြီးတော့သူတို့ရဲ့အမှုကိုဥပဒေကြောင်းအရဆက်ပြီးရင်ဆိုင်သွားမယ်လို့ဖမ်းဆီးခံကရင်ပြည်လူငယ်တွေကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ
်ဗိုလ်ချုပ်ကြေးရုပ်ကိုလူလူဆန္ဒမပဘဲစောက်ခဲ့တဲ့ကြားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုနိုင်ငံရေးရာဇဝတ်ကောင်တွေအမျိုးသားတက်ဆာဖောက်တယ်လို့ရေးသားကြေညာချက်ထုတ်ခဲ့လို့တရားစွဲခံထားရတဲ့ကရင်ပြည်လူငယ်တွေဟာဒီနေ့ဇွန်လ27ရက်မှာကိုယ်တိုင်တွားရောက်ဖမ်းခံလိုက်ပါတယ်ကရင်ပြည်လူငယ်6ယောက်ကသူတို့ရဲ့ကြေညာချက်ကိုမတ်လ25ရက်မှာလက်မှတ်ထိုးထုတ်ပြန်ခဲ့ပြီးအဲဒီနောက်ပိုင်းအစိုးရနဲ့အချိန်ကြီးညှိနှိုင်းတာတွေလုပ်ခဲ့ပေမဲ့နောက်ဆုံးတွေ့ဆုံပွဲမှာကြားပြည်နယ်ဝန်ကြီးချုပ်ကဗိုလ်ချုပ်ကြေးရုပ်ကိုရွှေ့ပြောင်းပေးမှာမဟုတ်ဘူးဆိုတဲ့စကားကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းသွားပါတယ်။အဲ့ဒီနောက်ပိုင်းပြည်내အစိုးရကကြေညာချက်ထုတ်ပြန်ခဲ့တဲ့လူငယ်6ယောက်ကိုနိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ရေးဥပဒေပုံမှန်30နဲ့တရားစွဲလိုက်ပြီးတယောက်ကိုအရင်ဆုံးဖမ်းဆီးလိုက်ပါတယ်။ကျန်တဲ့9ယောက်ကိုတော့ဖမ်းဝါရန့်ထုတ်ပြီးရှာဖွေခဲ့ရပါ။ဒီဆွဆွဲချက်တွေဟာတရားမျှတမှုမရှိကြောင်းဖမ်းဝါရန့်ထုတ်ခံထားရတဲ့ကရင်ပြည်လူငယ်တယောက်ဖြစ်တဲ့ခွန်သောမတ်ကပြောပါတယ်။
ဒီမိုကရေစီခေတ်မှာကျွန်တော်တို့ဒီလိုအလောက်ထိထိန်းချုပ်ခံနေရတာကျွန်တော်တို့ကိုယဉ်ကျေးမှုကိုဖော်ထုတ်တာကြေးရုပ်ဆိုတဲ့ကိစ္စကကြေးရုပ်အတားမှာကြေးရုပ်ပဲဒါပေမဲ့အဲကြေးရုပ်နောက်ကွယ်မှာကျွန်တော်တမိုင်းကိုတနေတာဒီမှနေပြောင်းလာတဲ့လူတွေအဲ့နိုင်အဲ့ပြည်နယ်သားတွေကကျွန်တော်တို့လာပြီးတော့စိုးမိုးနေတာလွမ်းမိုးနေတာကျွန်တော်တို့မှခံစားချက်ရှိတယ်ဒါပေမဲ့ကျွန်တော်တို့တစ်ချိန်ကျရင်အဲ့ဒီအမှန်တရားနဲ့ကျွန်တော်တမိုင်းကိုကျွန်တော်ကာကွယ်နိုင်လိမ့်မယ်
ဗိုလ်ချုပ်ကြေးရုပ်ကိုကြားပြည်နယ်မှာမဆိုင်ထူခင်ကတည်းကဒေသခံတွေကတောက်လျှောက်ကန့်ကွက်လာခဲ့တာဖြစ်ပါတယ်ဗိုလ်ချုပ်ကြေးရုပ်ဆိုင်ထူပြီးရအခါမှာလဲဘတ်ဂျက်ငွေသုံးဆွဲတဲ့အပေါ်မှာပွင့်လင်းမြင်သာမှုမရှိတာကိုလူထုကထောက်ပြခဲ့ပါတယ်အဲ့ဒီနောက်ပိုင်းကရင်ပြည်လူငယ်တွေရဲ့စံသားထုတ်ဖော်ရာတွေရှိခဲ့ပြီးရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းခဲ့တာပါဒီပြဿနာရဲ့အပေါ်မှာပြည်အောင်စုအစိုးရရဲ့တုံ့ပြန်တာမရှိသေးကြောင်းဖမ်းဝါရန့်ထုတ်ကန်ထားရတဲ့ကရင်ပြည်လူငယ်နောက်တစ်ယောက်ဖြစ်တဲ့ပါစကွာလေကအခုလိုပြောပါတယ
်ဒီကိစ္စမှာလဲပြည်ထောင်စုအစိုးရအနေနဲ့လဲနှုတ်ပိတ်ပြီးနေတာဒါခေါင်းမုံနဲ့ပြည်ထောင်စုအစိုးရတရားလို့ကျွန်တော်မပြောနိုင်ဘူးဆိုတော့ကျွန်တော်နိုင်ငံဟာမတူပွဲပြောင်းမှုတွေနဲ့ဆွနေတဲ့နိုင်ငံဖြစ်တယ်နိုင်ငံတော်ကိုဦးဆောင်တဲ့လူတွေကမတူပွဲပြောင်းမှုလက်ခံရလိမ့်မယ်လက်မခံဘဲနဲ့တိုင်းနာလူနယ်စုပြည်နယ်တည်တည်မှမှရှိတဲ့တမိုင်းတို့ရဲ့ယဉ်ကျေးမှုတွေကိုလက်မခံဘဲနဲ့ဘလောက်ပဲအမျိုးသားပြန်လဲတင်းမြတ်ရေးတိဆောက်တိဆောက်တဲထဲရေးတုံပစ်လိုက်မယ်တတိယပမာဏနဲ့ငင်းချမ်းရေးတိဆောက်မှုပဲဖြစ်လိုက်မယ်
ကရင်ပြည်မျိုးသားတွေနဲ့တိုင်းရင်းသားတွေအားလုံးဒန်းသူခွင့်ရရနိုင်တဲ့ဖက်ဒရယ်ပြောင်စုပေါ်လာဖို့ငြိမ်းချမ်းရေးနဲ့လူခွင့်ရအတွက်လေးနက်ထားပြီးလုပ်ကြဖို့ကရင်ပြည်လူငယ်အင်အားစုကဒီနေ့ကြားရောက်တဲ့144ကြိမ်မြောက်ကရင်ပြည်မျိုးသားနေမှာတဝန်လောပေးဖို့ခဲ့ပါတယ်သူတို့ရဲ့အမှုကိစ္စကိုတော့တရားဥပဒေအတိုင်းဆက်ပြီးရင်ဆိုင်သွားမယ်လို့ပြောပါတယ်
ကြတဲ့ခင်ကအောင်ဆန်းတော်ရတဲဦးကြောင့်မှကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုရဲ့ညီလာခံကနေလက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုအစိုးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုရန်တက်ရောက်ပြီးအလူငွေ300ပံ့ပိုးလှူဒန်းခဲ့တာပါ။အမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းဆောင်အောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရဆန့်ကျင်ရေးကြေညာချက်ထွက်လာတာလဲ။နောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒန်းတာပါလဲစာရာရီနဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတဲ့ရက်လေးလိုင်းစီစဉ်ကကြိုဆိုပါရခင်ဗျာ။
မနေ့ပြန်စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။အီရန်ကိုတိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျာတာဘရီနေမှာညွှန်ကြားချက်ပေးပြီးတဲ့နောက်မှာဘာမှမသိဘဲနဲ့ရတဲ့အကြောင်းပြချက်နဲ့ပြန်ပြီးတော့ရုပ်သိမ်းလိုက်တယ်လို့သတင်းစာရီးထဲမှာရေးသားဖော်ပြခဲ့တဲ့အပေါ်အစိုးရအဖွဲ့တွေကအမျိုးသားလုံခြုံရေးတာဝန်ရှိသူတွေကမှတ်ချက်ပေးပြောဆိုဖို့ညှင်းဆန်းလိုက်ကြပါတယ်ရေဒါနဲ့ဒုံးကျည်ပစ်စင်လိုမျိုးအီရန်ပစ်မှတ်တချို့ကိုတိုက်ခိုက်ဖို့သမ္မတထရန့်ကညွှန်ကြားခဲ့တာလို့ The New York Times နဲ့ Washington Post သတင်းစာတွေမှာရေးသားဖော်ပြခဲ့တာပါဆလတီကဟုတ်ရဲ့သတင်းလွှာကိုတော့ကိုကြော်ကြော်သိမ်းပြောပြပေးပါရှင
် American drone ရဲ့ဒဇင်းကိုအီရန်ကပစ်ချလိုက်တာဟာ American နဲ့အီရန်ကြားတင်းမာနေတဲ့အခြေအနေကိုပိုရှုပ်ထွေးသွားစေလိမ့်မယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံပွဲတွင်သမ္မတထရန့်ကသတင်းထုတ်တွေကိုပြောသွားပါတယ်
find it hard to believe it was intentional if you want to know the truth I think that it could have been somebody
မှန်တယ်ကျင်းနေဆိုရင်တော့ဒါကိုရွေကျက်စီစီလုပ်တယ်လို့ကျွန်တော်အနေနဲ့သိမယုံလပါဘူးခက်ချောင်ချောင်မိုင်မဲတဲ့တယောက်ကလုပ်လိုက်တာဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ
် American လေတပ်ကုတ်ကဲမှုစစ်ဌာနချုပ်ကဒုတိယဗိုလ်ချုပ်ကြီး Joseph Questella ကတော့ Iran Liban နဲ့တဲကိုကျူးကျော်ဝင်ရောက်တာမျိုးလုံးဝမရှိတဲ့ American ထောက်လှမ်းရေးရှင်ကိုအတိတ်ပဲမဲ့တိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ
် This attack is an attempt to disrupt our ability to monitor the area
နိုင်ငံတကာသင်းမောတွေနဲ့ကုသရေးဝန်ကြီးအပေါ်မကြသေးခင်ကချင်းချောက်တာတွေအပြီးဖြစ်လာတဲ့ဒီတိုက်ခိုက်မှုဟာဒေတာရင်းမှာကျွန်တော်ရဲ့စောင့်ကြည့်လေ့လာနိုင်စွမ်းကိုနှောက်ယှက်ဖို့ကြိုးစားတာပဲဖြစ်ပါတယ်
။ဟော်မူးဇ်ရေလက်ကြားမှာရင်းနှီးတဲ့သင်းမောနှစ်စင်းကိုမိုင်းခွဲတိုက်ခိုက်ပြီးတဲ့နောက်အခုလိုဒရုန်းယာဉ်ကိုတိုက်ခိုက်တာပါ။ဒါဟာအီရန်စစ်ဖက်ရဲ့လက်ချက်လို့အမေရိကန်ကစွပ်စွဲပေမဲ့အီရန်ကတော့ညှင့်ထားပါတယ်။အမေရိကန်အနေနဲ့လည်းနောက်ထပ်စစ်ပွဲဆင်နွှဲဖို့စံတာမရှိလောက်ဘူးဆိုတာအောက်လူတော်ဥက္ကဋ္ဌနန်စီပလိုစီပြောတာကိုကြည့်ရင်ထင်ရှားပါတယ်။
I don't think the president wants to go to war. There's no appetite.
သမရစစ်တိုက်ချင်တယ်လို့ကျွန်မမထင်ပါဘူး။ကျွန်မတို့နိုင်ငံမှာစစ်တိုက်ချင်တဲ့သဘောထားမျိုးမရှိကြပါဘူး
။ဒါပေမဲ့အထက်လွှတ်တော်အမတ် Lindsey Graham လို့ Republican အမတ်တချို့ကတော့အီရန်ကတွန်းလာကြောင်း American အနေနဲ့စစ်အင်အားသုံးလာရနိုင်တယ်လို့ဆိုပါတယ်
။ If next week they go back into enrichment, putting them back on a path to a bomb.
နောက်ထရင်ပတ်မှာယူရေနီယံတန့်စင်တယ်လက်ရှိမှာကိုပဲလုံနေတဲ့နျူကလ িয়ার ဘုံးထုတ်လို့ဖို့ပြန်လုပ်လာမယ်ဆိုရင်အစ္စရေးနဲ့အီရန်ကြားပိုတင်းမာလာမှာပါအမေရိကန်ပိုင်းတစ်ခုကိုသူတို့ဘက်ကတစ်ခုခုလှုပ်လာမယ်ဒါကိုအခုသမ္မတဟောင်းရော်နယ်ရေဂင်လုတ်ခဲ့တယ်လို့မတုံ့ပြန်မှုဆိုရင်ကျွန်တော်တို့ဟာအပြောသက်သက်ပဲဆိုတာမျိုးမြောက်ကိုရီးယားနဲ့တကဘာလုံးကိုပြလိုက်တယ်လို့ဖြစ်သွားမှာပါပဲ
အမေရိကန်ကတန်ခတ်ရေးယူထားတာကိုရှော့မပေးဘူးဆိုရင်လာမယ့်ရက်နိုင်ငံတွင်းယူရေနီယံပြန်ထုတ်မယ်လို့အီရန်ကပြောထားပါတယ်Republican ထက်လွှတ်တော်အမတ် John Kennedy လို့လွှတ်တော်အမတ်တွေကတော့အီရန်ခေါင်းဆောင်တွေပိုးပို့ပြီးသွေးပြက်လာနေပြီလို့ပြောပါတယ
် The Ayatollah is lashing out trying to provoke us It's clear he's not going to get much
Ayatollah ကျွန်တော်တို့ရန်ဆောင်ကိုပြင်ထန်ကြိုးစားနေပါတယ်ဥရောပစီကနေသူ့အတွက်အကူအညီသိပ်ရမှာမဟုတ်ဘူးဆိုတော့လည်းရှင်းပါတယ်ကျွန်တော်တို့လုပ်နေတာကိုဆက်လုပ်သွားဖို့ပဲလိုတယ်လို့ကျွန်တော်ကတော့ယူဆပါတယ
်အီရန်ရဲ့နျူကလ িয়ার စီစဉ်ရပ်သွားစေဖို့ရည်ရွယ်တဲ့နိုင်ငံတကာသဘောတူညီချက်ကနေပြီးခဲ့တဲ့နှစ်မှာ Donald Trump နှုတ်ထွက်လိုက်ပြီးကတည်းကအမေရိကန်နဲ့အီရန်ကြားတင်းမာလာနေတာပါနျူကလ িয়ার လက်နက်တွေကိုအီရန်မထုတ်နိုင်ဘူးဆိုတာသိကြစေမဲ့နောက်ထပ်အာမဂန်ချက်တွေသမ္မတထရမ့်ကလိုချင်တယ်လို့ဒေတာတွင်အကြမ်းဖက်ဝါဒဆွဲအုပ်စုတွေကိုအီရန်ကအားပေးအားမြောက်လုပ်နေတာရရမယ်လို့လည်းတောင်းဆိုထားပါတယ်ခင်ဗျာ
ကိုကျကျသိမှချင်းဆက်ပြီးတော့ကဘာတဝက်ငတ်မှုခေါင်းမမှုတွေဖြစ်ပွားလာရတဲ့အကြောင်းသတင်းလွှာကိုတင်ပြပေးချင်ပါတယ်။ပဋိပက္ခတွေနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကြောင့်ကဘာတဝက်မှာငတ်မှုမှုတွေပိုပြီးတော့တိုးလာနေတယ်လို့ Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသနအဖွဲ့ကြီးရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂျနီဗာမြို့ကနေပြီး Lisa Schlein သတင်းပေးပို့ထားတာကိုညံဝင်းအောင်ပြောပြပေးပါရှင်
။ကဘာပြည်သူတန်း800ကျော်ဟာငတ်မှုမှုနဲ့ကြုံနေရပြီးအဲ့ဒီတဲက60ရာခိုင်နှုန်းဟာပရိပက္ခဖြစ်တဲ့နိုင်ငံတွေမှာရှိနေတာပါလို့ SIPRI Stockholm သုတေသနအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါရတယ်။နိုင်ငံကြီးမတည်ငြိမ်မှုတွေပရိပက္ခတွေနဲ့ဆက်နွယ်ပြီးအိုးအိမ်စွန့်ခွာထွက်ပြေးရတာတွေကငတ်မှုခေါင်းမာတဲ့ပြဿနာကိုဖြစ်စေတယ်လို့ဆိုပါရယ်။ပရိပက္ခဒေသကပြည်သူတွေဟာများသောအားဖြင့်စားနပ်ရိက္ခာနဲ့အလန်းဝေးနေတယ်လို့ Stockholm သုတေသနအဖွဲ့ကပြောပါရယ်။ပရိပက္ခကြောင့်ပစ္စည်းရဖို့အကန့်အသတ်ရှိလာတဲ့အခါဈေးတွေတက်ပြီးစားနပ်ရိက္ခာအတွက်အခက်အခဲဖြစ်လာပါရယ်။ဒီကြတဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကြုံရတဲ့အခါအခြေအနေပိုဆိုးလာပြီးစားဖို့အနိုင်နိုင်ဖြစ်လာတယ်လို့သုတေသနအဖွဲ့ကပြောပါတယ်။ ဆင်းရဲတဲ့တိုင်းပြည်တွေမှာရေကြီးလွန်းတာမိုးခေါင်ရေရှားတာတွေကြောင့်ကောက်ဝဲသီးနှံကောင်းအောင်မထွက်တော့ဘဲရှင်တန်ရက်တီဖို့ခက်လာပြီးငတ်မှုမှုကပိုတိုးလာတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ရေမင်းနိုင်ငံမှာအငတ်ဘေးအဆိုးရွားဆုံးကြုံရပြီးကွန်ဂို၊အာဖဂန်၊အီသီယိုးပီးယား၊ဆီးရီးယား၊ဆူဒန်၊တောင်ဆူဒန်နဲ့မြောက်နိုင်ဂျီးရီးယားတွေဟာလည်းအငတ်ဘေးအဆိုးရွားဆုံးကြုံခဲ့ရတယ်လို့ကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့ WFP ကပြောပါတယ်။အငတ်ဘေးရင်ဆိုင်နေရတဲ့ပြည်သူအလုံးရဲ့သုံးပုံနှစ်ပုံဟာအဲ့ဒီရှစ်နိုင်ငံတွေကဖြစ်တယ်လို့ WFP ပြောခွင့်ရ Half Bahosa ကပြောပါတယ
် Even in conflict affected areas with limited access such as South Sudan and Yemen when we can do our job safely and have consistent access to people in need
ပြည်ပခကြုံနေရပြီးသွားလာဖို့အကန့်အသတ်ရှိတဲ့တောင်ဆူဒန်နဲ့ရှီမင်းလိုနိုင်ငံမျိုးမှာတကယ်လိုအပ်နေသူတွေစီပုံမှန်ဝင်ထွက်ခွင့်ရပြီးအလုပ်ကိုအနေနဲ့ကင်းကင်းနဲ့လုပ်နိုင်မယ်ဆိုရင်ငွေဘေးကိုကျွန်တော်တို့တားဆီးနိုင်မှာပါကိုယ်တော်လုံခြုံမှုမရှိလို့ဖြစ်စေကျွန်တော်တို့ကိုဝင်ထွက်ခွင့်ပိတ်ထားလို့ဖြစ်စေအစားအစာလိုအပ်နေသူတွေစီကျွန်တော်တို့ဝန်ထမ်းတွေရောက်အောင်သွားနိုင်တဲ့အခါအငတ်ဘေးကြုံတာကိုတွေ့ရမှာပ
ါနိုင်ငံပေါင်း53နိုင်ငံကပြည်သူ133သန်းကျော်ဟာအငတ်ဘေးဆိုးရွားစွာကြုံနေပြီးအရေးပေါ်အစားအသောက်အာဟာရနဲ့သမွေးဝမ်းကြောင်းအထောက်အပံ့တွေလိုနေတယ်လို့ဘာဟုဆက်ကပြောပါတယ်အဲ့ဒီတည်းက21နိုင်ငံမှာအငတ်ဘေးကြုံလာရတဲ့အဓိကအကြောင်းရင်းကလုံခြုံမှုမရှိခြင်းနဲ့ပဋိပက္ခတွေကြောင့်ဖြစ်တယ်လို့သူကဆိုပါတယ်WFP အဖွဲ့ဟာအငတ်ဘေးတိုက်ဖြတ်ဖို့လူသားချင်းစာနာမှုအကူအညီပေးတဲ့အကြီးဆုံးအေဂျင်စီဖြစ်ပြီးတဘာဝဘေးနဲ့ပြည်ပကကြုံနေရတဲ့ဒေသကလူသန်း90နီးပါးကိုနှစ်စဉ်အစားအသောက်တွေထောက်ပံ့ပေးနေတာဖြစ်ပါတယ
်။ကိုညံဝင်းအောင်ပါရှင်။တောက်ကြညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြပချင်းပါပဲ။ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါရဲ့ရှင်။နောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတို့ကိုနားဆင်ရဖို့ရှိပါရဲ့ရှင်။စီစဉ်နေဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမျက်မုံကတလှည့်ကြီးညာပေးပါမယ်ရှင
်အီရန်ပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကြာသပတေးနေ့တုန်းကခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာရဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေဘက်ကတစုံတရာပြောဖို့ညှင်းဆန်နေကြပါတယ်အီရန်နိုင်ငံတဲကရေဒါတွေနဲ့ဒုံးပစ်ဆင်တွေလို့ပြစ်မှတ်တချို့ကိုတိုက်ခိုက်ဖို့အတွက်သမ္မတထရမ့်ကအစကအမိန်ပေးခဲ့တယ်လို့ New York Times သတင်းစာကြီးကစတင်သတင်းထုတ်ပြန်ခဲ့တာပါ။အမေရိကန်ထောက်လန်းရေးအဝေးထိန်ဒရုန်းယာဉ်ကိုအီရန်ပစ်ချခဲ့တဲ့အပေါ်လက်တုံပြန်တိုက်ခိုက်ဖို့သမ္မတခွင့်ပြုချက်ပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေရဲ့ပြောပြချက်တွေကို Washington Post သတင်းစာကြီးနဲ့တခြားသတင်းမီဒီယာတွေကလည်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်မက္ကဆီကိုနဲ့ကနေဒါသုံးနိုင်ငံကုန်သွယ်ရေးသဘောတူစာချုပ်တစ်ကိုအမေရိကန်လွှတ်တော်ကအတည်ပြုလိုက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကမျှော်လင့်နေပါတယ်။ကုန်သွယ်ရေးစာချုပ်ကိုအောက်လွှတ်တော်ကအတည်ပြုလိုက်တာနဲ့ Republican အမတ်တွေအများစုရှိတဲ့အထက်လွှတ်တော်ကလည်းအမြန်ဆုံးအတည်ပြုပေးမှာဖြစ်တဲ့အတွက်ပါတီဆွဲလုံးဝကင်းတဲ့လောက်ရဖြစ်လိမ့်မယ်လို့သမ္မတကပြောဆိုခဲ့ပါတယ်။ဟောင်ကောင်မှာတော့ကျောင်းသားထောင်ပေါင်းများစွာဟာအနက်ရောင်တွေဝတ်ဆင်ပြီးတော့ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။အငင်းပွားစရာဖြစ်နေတဲ့တရားခဏ်လွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝပြန်ရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါဂျူလာ12ရက်နေ့တုန်းကဆန္ဒပြပွဲကိုအထီးဂရုံးလို့ပြောဆိုတာကိုဟောင်ကောင်အာဏာပိုင်တွေအနေနဲ့ပြန်ရုပ်သိမ်းဖို့နဲ့တခါဒီဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးပြီးတော့သူတို့ကိုဆွဲထားတဲ့အမှုတွေကိုပြန်ရုပ်သိမ်းဖို့ရဲတပ်ဖွဲ့ကလက်တလောဆန္ဒပြမှုတွေအပေါ်အင်အားသုံးနှိမ်နှင်းတာကိုစုံစမ်းစစ်ဆေးဖို့စတဲ့ကိစ္စတွေကိုလည်းဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်ရှင်
သတင်းကြီးညုပ်ကိုမဆုမျက်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေကြီးရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုစုံဝင်းလိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့ Videx Zonyet ဖြစ်ပါတယ်ရှင်ကျွန်မကဆုမုံမှာဒီညနေကြီးအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this